အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးတွေအလုပ်လုပ်ခွင့်ကိုကန့်သတ်ထားတဲ့အတွက်နိုင်ငံတွင်းလိုအပ်နေသူတွေအတွက်ကျန်းမာရေးအပအဝင်အကူအညီပေးရေးတွေကိုထိခိုက်စေတယ်လို့ Human Rights Watch လူ့ခွင့်ရေးဖွဲ့ကြီးကပြောပါတယ်။အာဖဂန်နိုင်ငံတွင်းကပြည်နယ်ပေါင်း34ခုမှာအများစုကအမျိုးသမီးအကူလုပ်သားတွေအတွက်မိသားစုဝင်အမျိုးသားတယောက်ယောက်ပါမှအလုပ်လုပ်ခွင့်ပေးထားတာဖြစ်ပြီးပြည်နယ်3ခုအတွက်သာလွတ်လွတ်လပ်လပ်အလုပ်လုပ်ခွင့်ပေးထားတာပါ။အခုလိုစောင့်ချက်သူတယောက်ယောက်ပါမှအလုပ်လုပ်ခွင့်ပေးထားတာကအမျိုးသမီးအများစုအတွက်အလုပ်လုပ်ဖို့မဖြစ်နိုင်တဲ့အခြေအနေဖြစ်လာတယ်လို့လည်းဒလူအိရှာလူကပြောပါတယ်။အလုပ်လုပ်ခွင့်ရှိတဲ့အမျိုးသမီးတွေအတွက်လည်းကျန်းမာရေးနဲ့ပညာရေးအစီအစဉ်တွေကိုတက်ရောက်ခွင့်မရှိဘဲကန့်သတ်ထားမှုတွေမကြမ်းမကြမ်းတွေ့နေရတဲ့အပြင်ရုံးတွေမှာအမျိုးသမီးနဲ့အမျိုးသားတွေကိုတီးတန့်ခွဲထားတာဖြစ်ပြီးဒါဟာဆုံးဖြတ်ချက်ချရမယ့်ကိစ္စတွေမှာအမျိုးသမီးတွေမပါနေအောင်လုပ်တဲ့အနေအထားဖြစ်နေတာပါ။အခုလိုအမျိုးသမီးအကူအလုပ်သားတွေနဲ့ပတ်သက်တဲ့စီးကမ်းချက်တွေကိုတည်ဝင်စာရေးသားထုတ်ပြန်ပေးတာမျိုးတိတ်မတွေ့ရဘဲပြည်နယ်၅ခုမှပါကျန်းပြည်နယ်တွေကနှုတ်မင်းထုတ်ပြန်ကြေညာတာလို့လည်းပြောပါတယ်။တာလီဘန်တွေအနေနဲ့အကူအလုပ်သားအားလုံးကိုကြားမှာမခွဲဘဲသူတို့တာဝန်ကိုသူတို့ထမ်းဆောင်ခွင့်ပေးတယ်လို့လည်းတိုက်တွန်းထားပါတယ်။